သမ္မတဒေါ်နယ်ထရမ့်ပေါ်တရားစွဲဆိုထားတာကိုထက်လွတ်တော်မှာကြားနာစစ်ဆေးဖို့အင်္ဂါနေ့ကအစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။သမ္မတအာဏာကိုအလွယ်ဆုံးစားလုပ်မှုလွတ်တော်ရဲ့လုပ်ငန်းတွေကိုဟန်တာနှောက်ယှက်မှုဆိုတဲ့စွဲခြင်းတစ်ခုကိုသမ္မတကကျူးလွန်ထားသလားဆိုတာကြားနာစစ်ဆေးဖို့အစတင်လှုပ်ဆောင်တာဖြစ်ပြီးဒါဟာအမေရိကန်သမိုင်းမှာ၃ချိန်မြောက်ပဲရှိသေးတဲ့ကြားနာစစ်ဆေးမှုဖြစ်ပါတယ်။ထက်လွတ်တော် Republican လူမျိုးစုကောင်ဆောင် Mitch McConnell အဆိုပြုထားတဲ့အချိန်စရားနဲ့တတ်မှတ်ချက်မူပေါင်းတွေဟာကြားနာစစ်ဆေးမှု80လောက်ဆောင်ဖို့မျှတတဲ့နည်းလမ်းတစ်ခုဖြစ်တယ်လို့သမ္မတထရမ့်ရဲ့ဥပဒေကျူးဆောင်ဖွဲ့အကြီးအကဲဖက်တ်စီပိုလုံးကပြောပါတယ်။သမ္မတဟာမှားယွင်းလုံဆောင်ထားတာဘာမှကိုမရှိတာကြောင့်စွဲချက်နှစ်ခုအတွက်အပြစ်မရှိဘူးဆိုတဲ့ရလဒ်ထွက်လာစေမယ့်နည်းလမ်းဖြစ်တယ်လို့လည်းရှင်းနေစီပိုလုံးကဆိုပါတယ်။ဂျာနာစစ်ဆေးပွဲစတင်ချိန်မှာတော့ဗိုလ်ဒူးနေကနေစနေနေ့အထိတရက်ကို7နာရီကြာလုံးမဲ့အစီအစဉ်ကိုမစ္စတာမကွန်နောကပြန်ရုပ်သိမ်းသွားပါတယ်။အဲဒီအစားတရက်ကို7နာရီကြာဂျာနာစစ်ဆေးမှုပြန်တင်ပါတယ်။အော်ရိုဒေါ်ကလွတ်ထားတဲ့တရက်လူလူလုံဆောင်ကြမဲ့မန်နေဂျာတွေကတရက်ကို7နာရီကြာ3ရက်တင်ပြရမှာဖြစ်ပြီးအဲ့တော့သမ္မတထရမ့်ရဲ့ရှေ့နေတွေကအလားတူတရက်၈နာရီကြာ၃ရက်ခြေပပြောဆိုကြရမှာဖြစ်ပါတယ်။လက်ရှိအတန်လှုပ်နေချိန်အထိအထက်လွှတ်တော်မှာဒီဂျာနာစစ်ဆေးမှုကိုဘယ်လိုလုပ်ဆောင်မယ်ဆိုတဲ့သတ်မှတ်ချက်တွေချမှတ်ဖို့အပြန်အလှန်ပြောဆိုနေကြဆဲရှိပါတယ်။